မြန်မာနိုင်ငံမှာလက်လောရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေကမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စသာဖြစ်တယ်လို့တရုတ်နိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကယူဆကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်သူဝမ်ယီကပြောပါတယ်အာဆီယံအလက်ကျဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဘရူနိုင်းနိုင်ငံနိုင်ငံခြားရေးဝန်ကြီးဒတ်တူအဝမ်တာယူဆက်နဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးချိန်တောက်ကြနေကတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကအခုလိုမှတ်ချက်ပြုပြောဆိုခဲ့တာလို့တရုတ်နိုင်ငံပိုင် CNTJ တရင်ဌာနကပြောပါရယ်မြန်မာနိုင်ငံကပြဿနာတွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီတရားဥပဒေပေါင်းတွင်းကနေငြင်းငြင်းချမ်းချမ်းဖြည့်ရှင်းတည်တယ်လို့ပြည်တွင်းဒီမိုကရေစီအတွင်းကုပြောင်းရေးလုပ်ငန်းစဉ်တွေလည်လတကျလှုပ်ဆောင်ဖို့ကိုလည်းအပြည့်အမြောက်ပြုတင်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကပြောပါရယ်မြန်မာနိုင်ငံကစစ်အာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြမှုတွေပြုလုပ်နေတဲ့အထက်မကြတဲ့မီရက်တွေအတွင်းရန်ကုန်မြို့နဲ့မန္တလေးမြို့တို့ကတရုတ်တန်ရုံနဲ့ကောက်စစ်ဝင်ရုံးရှိတွေမှာပြုလုပ်တဲ့ဆန္ဒပြပွဲတွေလည်းပါဝင်လာခဲ့ပါတယ်။အာဏာသိမ်းမှုအပေါ်တရုတ်နိုင်ငံကပျော့ပျောင်းတဲ့သဘောထားပြသနေတယ်လို့အာဏာသိမ်းစစ်ကောင်စီကအကူအညီပေးနေတယ်ဆိုတဲ့သတင်းတွေကြောင့်လည်းမြန်မာနိုင်ငံအတွင်းကတရုတ်တန်ရုံကောက်စစ်ဝင်ရုံးရှိတွေမှာဆန္ဒပြနေတဲ့ဤသူပြည်ပနိုင်ငံတွေကတရုတ်တန်ရုံတွေမှာဆန္ဒပြပွဲတွေလုပ်ဖို့လည်းပြည်ပကဆန္ဒပြသူတွေကစီစဉ်ဆောင်ရွက်နေကြပါတယ်။